မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ် February လ22ရက် VOE American တန်ရဲ့ကြာသပတေးနေ့ညနေခင်း VOE မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေခင်းအစီအစဉ်တွေကိုကျွန်မများစစ်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်နိုင်ငံထဲမှာချမ်းဖက်ဝါရာဇွဲနဲ့လူမြောင်များတိကျအောင်တက်ခတ်ဖို့ရည်ရွယ်ထားသူဖြစ်အစိုးရရှင်းနေတွေဆွဆွထားတဲ့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့အတူဒီနေ့ရုံးထုတ်ဖို့ရှိနေပါတယ်မြန်မာရေးကုလသမဂ္ဂလူမျိုးရေးကောင်စီမှဆွေးနွေးဖို့အမြင့်တန်းဖွဲ့ဝင်၃နိုင်ငံဖြစ်တဲ့အမေရိကန်ပြင်သစ်ဗြိတိန်နဲ့နောက်ထပ်၆နိုင်ငံတို့ကတောင်းဆိုပါတယ်ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလှော်တွေမှာတော့ရခိုင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့အကြားတိုက်ပွဲတွေပုံမပြင်းထန်လာတဲ့အကြောင်းသတင်းလှော်နဲ့အတူဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးပူးပေါင်းကော်မတီဖွဲ့စည်းရေးကိုစတင်ပြီးတော့အဆိုပြုချိန်ကလေးကကန့်ကွက်ခဲ့တဲ့လွတ်တော်အတွင်းကတက်မတော်သားကိုယ်စားလှယ်အစုဖွဲ့နဲ့ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတွေဟာဒီကနေ့မှအမည်စင်းတွေပေးသွင်းခဲ့ကြတဲ့အကြောင်
းဘာလို့အမည်စင်းပေးလဲဆိုတော့ကျွန်တော်တို့ကဒီကော်မတီဖွဲ့တော်တော့ဥရင်းနဲ့မညီဘူးဆိုကျွန်တော်တို့ကန့်ကွက်ခဲ့ပါတယ်ကျွန်တော်တို့ရဲ့ခံချက်ကတော့
လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဗိုလ်မှူးချုပ်မောင်မောင်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွှာတွေနဲ့အတူအခြားစိတ်ဝင်စားပွဲရနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်
အမေရိကန်နိုင်ငံထဲမှာချမ်းဖက်ဝါရာဇွဲနဲ့လူအမျိုးများတိကျအောင်တက်ခတ်ဖို့ရည်ရွယ်ပြီးလက်နက်တွေအမျိုးများစုဆောင်းခဲ့တယ်လို့အစိုးရရှင်တွေကဆက်ဆွတ်ထားတဲ့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ဝင်တူကိုဒီနေ့ရုံးထုတ်ဖို့ရှိနေပါတယ်။ Washington DC နဲ့မလန်မကန်သူနေထိုင်ရာတက်ခတ်တခုမှာလက်နက်ခဲအမျိုးများနဲ့တူမွေးစေဝါတွေကိုပါရှာဖွေတွေ့ရှိခဲ့ပြီးနောက် Christopher Paul Hansen ကိုရဲတပ်ဖွဲ့ကလက်နက်မွေးစေဝါအမှုတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖမ်းဆီးလိုက်တာပါ။ဒီနေ့ရုံးထုတ်ချိန်မှာတော့တရားရုံးတင်စစ်ဆေးမယ့်အချိန်ထိအာမခံမပေးဘူး။အစိုးရရှင်တွေဘက်ကလျှောက်လဲမယ်လို့လည်းမျှော်လင့်ရပါတယ်။အမေရိကန်မှာရှက်ရှက်ပပမကြုံဘူးလို့အပြစ်မဲ့အယက်သားအမြောက်များကိုတပ်ဖြတ်ဖို့ရည်ရွယ်ချက်ရှိခဲ့သူဖြစ်တဲ့အကြောင်းလဲတရားလူရှင်တွေကတရားရုံးကိုတင်ပြထားတာပါ။အစိုးရရဲ့လုပ်ငန်းတွေပေါ်တရားမှုရှိစေဖို့ရည်ရွယ်ချက်နဲ့လူအသက်တွေကိုအန္တရာယ်ပြုမဲ့ပြည်တွင်းအကြမ်းဖက်ဝါဒီဖြစ်နေလဲဖော်ပြထားပါတယ်။ရှက်ဖို့တွေးရှိခဲ့တဲ့အထက်မှာတော့လက်နက်နဲ့မူရစ်စေဝါတွေသာမကပြစ်မှတ်ထားအကြမ်းဖက်တိုက်ခိုက်ဖို့လူပြည်တွေရဲ့ဌာနေတိုင်းပြည်ဖြစ်ထူထောင်ဖို့တိုက်တွန်းထားတဲ့ထောက်ထားတွေကိုတွေးရတဲ့အကြောင်းလဲဆွဆွဲထားတာပါ။ကမ္ဘာမှာတရားမှမကြံလောက်အောင်တပ်ဖြစ်ဖို့ဇီဝလက်နက်နဲ့တိုက်ခိုက်ဖို့နိုင်ငံတော်ကအစားတောက်ဖြန့်ဝေရေးစနစ်မှာအစိတ်ခတ်ဖို့အကြံစီတွေကိုတွေးခဲ့ရတယ်လို့လဲဆိုပါတယ်။လှုပ်ချံတပ်ဖြတ်ဖို့ကြံရွယ်ထားတယ်လို့ဆိုတဲ့ Liberal နိုင်ငံရေးသမားတွေစီးနေမှာတော့ Democratic Party အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမှာဒီမိုကရက်ပါတီကအောက်လွှတ်တော်အမတ်အလက်ဇန်ဒရီယာအိုကာစီယိုကော့တက်စ်နဲ့သမ္မတလောင်းရွေးချယ်ခံမဲ့ပုဂ္ဂိုလ်တွေလည်းတော်တော်များများပါပါတယ်။ CNN နဲ့ MSNBC ရုပ်မြင်သံကြားဌာနတွေကသတင်းသမားတချို့လည်းစီးရင်မှာပါဝင်ခဲ့တာပါ။အစိုးရရှင်းတွေကတော့သူ့အစီအစဉ်ဟာစိတ်ကူးသက်သက်မဟုတ်ဘဲအလေးနဲ့သဘောထားတဲ့လို့ယုံကြည်ရအကြောင်းလည်းပြောဆိုထားပါတယ်။
American ပြည်ထောင်စုမှာပြီးခဲ့တဲ့နှစ်အတွင်းမှာလူမျိုးကြီးစိုးရေးဝါဒီတွေရောလူမဲအမျိုးသားရေးဝါဒီတွေပါပိုတိုးလာတယ်လို့လေးလာမှုတစ်ခုကတွေ့ရှိပါရတယ်။လူမျိုးကြီးစိုးရေးဝါဒီအဖွဲ့ဖြစ်တဲ့ယူရိုပါအဖွဲ့မှာအဖွဲ့ဝင်နှစ်ဆလောက်တိုးလာခဲ့တယ်လို့အကြမ်းဖက်တဲ့နာစီလက်သက် Atom Warfare Division ဂိုင်းကလည်းတစ်ခုကနေပြီးတော့အဖွဲ့ကွဲ28ခုအထိတိုးခဲ့ပါရတယ်။လူမျိုးကြီးစိုးရေးဝါဒီအဖွဲ့လည်းဖြစ်အွန်လိုင်းကနေအတန်းလွှင့်တဲ့အဖွဲ့လည်းဖြစ်တဲ့ The Right Stuff ကလည်းဂိုင်းကွဲ34ခုအထိတိုးလာခဲ့ပါတယ်။အလားတူပဲ2018ခုနှစ်ထဲမှာလူမဲအမျိုးသားရေးဝါဒီတွေလည်းစံချိန်တင်အောင်များလာတယ်လို့ Southern Poverty Law Center ဆိုတဲ့အရသာအခွင့်အရေးကိုအဓိကထားတဲ့ဥပဒေအကျိုးဆောင်အဖွဲ့ကဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာပြောထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းအမုံတရားအခြေခံတဲ့အဖွဲ့တွေ2018ခုနှစ်ကထက်9ရာခိုင်နှုန်းတိုးပြီးတော့အဖွဲ့ပေါင်း1020အထိရှိတယ်လို့သူတို့စီးရင်ပြုစုနိုင်ခဲ့ပါတယ်။အမေရိကန်ရဲ့ပထမဆုံး African American သမ္မတဘရက်အိုဘားမားတက်လာတာကိုလူမျိုးကြီးစိုးရေးဝါဒီတွေမကြေမနက်ဖြစ်နေချိန်2011ခုနှစ်တုန်းကအဖွဲ့ပေါင်း1018ခုရှိခဲ့ပါတယ်။2018မှာတော့လူမျိုးကြီးစိုးရေးဝါဒီအဖွဲ့ဟာ100ကနေပြီးတော့148ဖွဲ့အထိများလာခဲ့တယ်လို့ဂျူးမုံဒီသူလိင်တူဆွန်မဲ့တဲ့ LGBTQ တွေကိုစန့်ကျင်သူနဲ့လူမျိုးစန့်ကျင်သူလူမဲအမျိုးသားရေးဝါဒီအဖွဲ့တွေကတော့233ဖွဲ့ကနေ264ဖွဲ့အထိများလာခဲ့တယ်လို့ SPLC ဥပဒေအကျိုးဆောင်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့၄နှစ်အတွင်းမှာအမုံတရားအခြေခံတဲ့အဖွဲ့တွေနှစ်ဆင်တိုးလာခဲ့ပြီးဒေါ်နယ်ထရမ့်ရွေးကောက်ပွဲစည်းရုံးချိန်နဲ့သမ္မတဖြစ်လာချိန်တွေမှာတော့30ရာခိုင်နှုန်းလောက်တိုးလာခဲ့တယ်လို့အဖွဲ့ရဲ့လေ့လာချက်မှတွေ့ရှိပါတယ်။သမ္မတဟောင်းအိုဘားမားအစိုးရအုပ်ချုပ်ခဲ့တဲ့နောက်ဆုံး3နှစ်လောက်မှာအဲ့ဒီလိုမျိုးအဖွဲ့တွေကြာဆင်းခဲ့တာကနေပြီးတော့ပြန်မြင့်တက်လာတာဖြစ်ပါတယ်။
ရုရှားရဲ့ထူးဆန်းစစ်ဆေးမှုရဲ့အစဉ်ခန်းစာကိုအမေရိကန်ပြည်သူတွေသိရှိနိုင်အောင်ဘယ်အချိန်မှဘယ်လိုပုံစံနဲ့ထုတ်ပြန်မလဲဆိုတာရှင်းနေချုပ်ပေါ်မှာသာမူတည်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ထူးဆန်းစစ်ဆေးမှုရောဘတ်မူလာရဲ့အစဉ်ခန်းစာအစောဆုံးရှစ်သတင်းပတ်ထဲလောက်မှာအဆုံးသတ်နိုင်တဲ့အကြောင်း CNN ရုပ်မြင်သံကြားဌာနကသတင်းဖော်ပြခဲ့ပြီးတဲ့နောက်မနေ့တုန်းကပဲသမ္မတထရန့်ကပြောလိုက်တာပါ။ရှစ်သတင်းပတ်ထဲသမ္မတကဖိပခီးထွက်နေတဲ့အချိန်မှာအထူးဆန်းစစ်ဆေးမှုရဲ့အစဉ်ခန်းစာထုတ်ပြန်မှုရှိမရှိသတင်းဒေါက်တာကမင်းမြန်ရမှာရှင်းနေချုပ်အသစ်ပေါ်မှာသာလုံးဝမူတည်နေတဲ့အကြောင်းတုံ့ပြန်ခဲ့တာဖြစ်ပါတယ်။ရှင်နေချုပ်သစ်ဝီလျံဘာတိုင်းပြည်ကိုရောတရားရေးဌာနကိုပါလေးစားတဲ့ဂုဏ်သိက္ခာရှိသူပုဂ္ဂိုလ်တူဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။2016အမေရိကန်သမ္မတယူကော့ဘွဲကာလအတွင်းသမ္မတလောင်းထရန့်ရဲ့မဲဆွယ်စည်းဝေးအဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိသမ္မတကတရားရေးလုပ်ငန်းတွေမှာစွပ်ပတ်မှုတွေရှိမရှိစတာတွေကိုအထူးစုံစမ်းစစ်ဆေးမူလာနဲ့အဖွဲ့ကစုံစမ်းဖော်ထုတ်နေရမှာသမ္မတရဲ့စည်းဝေးအဖွဲ့6ခုကိုတရားစွဲဆိုအရေးယူခဲ့တယ်လို့လူပေါင်း34ယောက်နဲ့ကုမ္ပဏီ3ခုကိုလည်းအရေးယူခဲ့တာဓမ္မမောင်ရင်လည်းအဖြစ်ရှိကြောင်းဝန်ငယ်နဲ့ခန္ဓာတီဖော်ထုတ်နိုင်ခဲ့တာလည်းရှိခဲ့ပါတယ်။ဒါပေမဲ့လည်း2016သမ္မတရွေးကောက်ပွဲရလဒ်တီမှာအပြောင်းအလဲတွေဖြစ်စေဖို့ထရန့်ရဲ့အကြံပေးတွေနဲ့ရုရှားဆိုရတာဝန်ရှိသူတွေကြားပူးပေါင်းကြံစည်မှုတွေရှိမရှိဆိုတာနဲ့ပတ်သက်လို့အစိုးရရှေ့နေတဲ့ဘက်ကလူသိရှင်ကြားသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။
ဆီးရီးယားနိုင်ငံမှာဆက်သွေးကြောတွေထိန်းချုပ်ထားတဲ့လက်ကျန်နေရာတွေအပေါ်ထိုးစစ်ဆင်ဖို့အသင့်ပြနေတဲ့အမေရိကန်ထောက်ခံတဲ့ဆီးရီးယားတပ်ဖွဲ့တွေကသူတို့ဖမ်းဆီးထားတဲ့ IS တိုက်ခိုက်ရေးသမားတွေကိုအီရတ်နိုင်ငံအာနာပိုင်တွေလက်ကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်။လွှဲပြောင်းပေးခဲ့တဲ့ထဲမှာ IS အဖွဲ့ဝင်အီရတ်150ကျော်ပါဝင်တယ်လို့အီရတ်အမျိုးလုံခြုံရေးတာဝန်ရှိသူတစ်ယောက်က AP သတင်းဌာနကိုပြောကြားခဲ့ပါတယ်။ကတ်လူမျိုးတွေဥဆောင်တဲ့ Syrian Democratic တပ်ဖွဲ့ဟာ IS တွေထိန်းချုပ်ထားတဲ့ဘက်ခူးစ်မြို့အပေါ်ထိုးစစ်ဆင်နိုင်ဖို့မြို့ရဲကအရတားတွေအားလုံးထွက်သွားဖို့ကိုစောင့်နေကြတာဖြစ်ပါတယ်ဘေးကင်းရာထွက်ပြေးနေကြတဲ့အရက်သားတွေ STF တပ်တွေရှိရာကိုထွက်ပြေးလာကြစေဖြစ်တယ်လို့နိုင်ငံတကာပူးပေါင်းတပ်ဖွဲ့တွေရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်အမေရိကန်တပ်တွေထောက်ပံ့ကူညီထားတဲ့ဒီ STF လက်နက်ကိုင်အဖွဲ့ကအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ယာနဲ့ချီတဲ့အရက်သားတွေကိုမြို့ရဲကနေစ조사ကဲထုတ်နေပါတယ်IS တွေထိန်းချုပ်ထားတဲ့နေရာကနေထရက်ကာ10စီးလောက်ထွက်ခွာသွားတာတွေ့ရတယ်လို့မျက်မြင်တွေကပြောပါတယ်။ကားတွေပေါ်မှာယာနဲ့ချီတဲ့လူတွေပါဝင်ပြီးလက်နက်ချထားတဲ့ IS တိုက်ခိုက်ရေးသမားတွေလည်းအနည်းဆုံးကားနှစ်စီးစာလောက်ရှိတယ်လို့ပြောပါတယ်။ဗုဒ္ဓဟူးနေ့တုန်းကဘက်ခူးစ်မြို့ကနေထွက်လာနိုင်သူ2000လောက်ရှိတယ်လို့အကြီးတန်း SCF အဖွဲ့ဝင်တယောက်ကပြောပါတယ်။အီရတ်ကအများစုဖြစ်တဲ့ IS တိုက်ခိုက်ရေးသမားတွေဒါမှမဟုတ် IS မိသားစုတွေဟာထောင်ကျော်လောက်တော့ကျန်နေသေးတယ်လို့လည်းသူကပြောပါတယ်။မြို့ထဲမှာရှိတဲ့အရက်သားတွေအားလုံးဘေးလွတ်ရာမသွားနိုင်သေးသမျှIS တွေအပေါ်ထိုးစစ်ဆင်ဖို့အတွက် STF တပ်ဖွဲ့တွေကတုံ့ဆိုင်နေကြပါတယ
် VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံ့လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တဲ့မြန်မာပိုင်းစီစဉ်ရဲ့ကြာသာပြီးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဖို့အမြဲအဖို့ဝင်သွင်းနိုင်ငံဖြစ်တဲ့အမေရိကန်ပြင်သစ်ဗြိတိန်နဲ့နောက်ထပ်6နိုင်ငံတို့ကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့လတဲ့မြန်မာနိုင်ငံကို12ရက်ကြာသွားခဲ့တဲ့ကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှန်နာဘာဂနာရဲ့တွေ့ရှိချက်တွေကိုလုံခြုံရေးကောင်စီမှကြားနာဆွေးနွေးမဲ့အစီအစဉ်ကိုတော့တရုတ်နိုင်ငံကကန့်ကွက်မဲ့အလားအလာတွေရှိနေတဲ့အကြောင်းလဲတန်တမန်တိုင်ဝမ်ကိုကူကွားပြီး AFP သတင်းမှဖော်ပြခဲ့တာပါ။လုံခြုံရေးကောင်စီမှဆွေးနွေးမဲ့အစီအစဉ်ကိုတော့အဖွဲ့ဝင်ဘယ်လ်ဂျီယံ၊ဂျာမနီ၊ပိုလန်၊ကူဝိတ်၊ပီရူးနဲ့ဒိုမီနီကန်သမ္မတနိုင်ငံတွေလည်းထောက်ခံထားပါတယ်။အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီမှဆွေးနွေးဖို့အဖွဲ့ဝင်9နိုင်ငံရဲ့ထောက်ခံမှုရဖို့လိုအပ်ပေမဲ့ဗီတိုအာနာနဲ့ပယ်ချောက်ခွင့်တော့မရှိပါဘူး။ရှေ့သတင်းပတ်ထဲဆွေးနွေးမဲ့အစီအစဉ်ကိုတရုတ်နိုင်ငံကကန့်ကွက်ဖို့လာလာရှိပေမဲ့တရားဝင်မဲခွဲဆုံးဖြတ်ဖို့ကြိုးပမ်းမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ပြီးခဲ့တဲ့နှစ်အောက်တိုဘာလတဲ့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကလုံခြုံရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာတွေ့ရှိချက်အစီရင်ခံစာတင်သွင်းရမှာလဲတရုတ်နိုင်ငံကကန့်ကွက်ဖို့ကြိုးစားခဲ့ပေမဲ့လုံလောက်တဲ့မဲရည်ထွက်တော့မရခဲ့ပါဘူး။2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစကန်တွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ AIS ဆွေးအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကအိန္ဒိယဘင်္ဂလားဒေ့ရှ်တန်ကန်ကိုတိုင်းနယ်ချီရဲ့ရွေးကြတွေဖျက်ပြေးခဲ့ရတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာတာဝန်ကဝေဖန်နေတယ်လို့လူခွင့်ရေးချုပ်ဖောက်မှုကျူးလွန်သူတွေကိုဖော်ထုတ်ရေးယူဖို့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့လည်းတိုက်တွန်းထားပါတယ်။မြန်မာဆွေးအုပ်ကတော့ရွေးကြဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားရင်ပဲဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမယ်အကြောင်းသတိပြုပြောဆိုထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်တွေကလူနေတိုက်ခန်းတော်တော်များများမိလောင်ကျွမ်းခဲ့လို့80ထက်မနည်းသေဆုံးခဲ့ပါတယ်။ တမိုင်းဝင်ချောက်ကစားရက်ကွက်မှာဗုဒ္ဓဟူးနေ့ညတော့ကအစင်းမြင့်အဆောက်အဦတစ်ခုကနေစတင်မိလောင်ကျွတ်တဲ့မိဟာအချိန်တို့အတွင်းမှာပဲအ ਨੇ စုံအဆောက်အဦ၄ခုကိုကူးဆက်လောင်ကျွမ်းခဲ့ပါတယ်တေဆုံးသူတော်တော်များများကအချိန်မီမြစ်လို့ရမပြေးနိုင်ပဲအဆောက်အဦတွေထဲမှာပိတ်မိတေဆုံးခဲ့ကြတယ်လို့မိသက်တာဝန်ရှိသူတွေကပြောပါတယ်ထိခိုက်ဒဏ်ရာရခဲ့သူပေါင်းကလည်း50ထက်မနည်းရှိပါတယ်ဘာကြောင့်မိလောင်ခဲ့တယ်လဲဆိုတာကိုစုံစမ်းစစ်ဆေးနေကြဆဲဖြစ်ပါတယ်အထက်မြေအဆောက်အဦတွေမှာလူနေအိမ်တွေအပြင်ဓာတုပစ္စည်းတွေပလတ်စတစ်တွေနဲ့တခြားမိလောင်လွယ်တဲ့ပစ္စည်းတွေကိုတုံလောင်တဲ့ဂိုဒေါင်တွေအဖြစ်နဲ့အသုံးပြုပါတယ်လူအများအိပ်ပျော်နေချိန်မှာမိလောင်ကျွမ်းခဲ့တာဖြစ်လို့တေဆုံးသူအရေအတွက်တိုးလာနိုင်သေးတယ်လို့တာဝန်ရှိသူတွေကမျှော်လင့်ထားပါတယ်မိဘလုံခြုံရေးအတွက်စီမင်းစည်းကမ်းလိုက်နာမှုအားနည်းတဲ့ဒါကမျိုးတော့မှအခုလိုလူနေအဆောက်အဦတွေမိလောင်ကျွမ်းမှုကဖြစ်လေဖြစ်ထားရှိပါတယ်2010တုန်းကအလားတူမိလောင်ကျွမ်းမှုကြောင့်လူပေါင်း120ထက်မနည်းတေဆုံးခဲ့ပြီးတော့မြို့မှာမိကြောင့်တေဆုံးသူအများဆုံးအဖြစ်အပျက်တစ်ခုဖြစ်ခဲ့ပါတယ်
စင်ဦးနိုင်ငံကတုတ်တန်တစ်ခုမှနေထိုင်နေရတဲ့မြန်မာနိုင်ငံသား6ဦးကိုအာဏာပိုင်တွေဖမ်းဆီးမိခဲ့ပြီးပြည်ဝင်ဗီဇာတက်တန်းကျော်လွန်နေထိုင်မှုအပါအဝင်လူမှုကြီးကြပ်ရေးဥပဒေနဲ့ရေးယူလိုက်ပါတယ်။စင်ဦးလူမှုကြီးကြပ်ရေးဌာနကမနေ့ကလှည့်လည်စစ်ဆင်နေတဲ့6ချုပ်ခန်းတုတ်တန်ဤမြန်မာမျိုးသားတူကိုတွေ့ခဲ့ရကထွက်ပြေးဖို့ကြိုးစားတဲ့အတွက်လက်လံဖမ်းဆီးမိတာဖြစ်ကြောင်းလူမှုကြီးကြပ်ရေးအာဏာပိုင်ဖွဲ့ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီနောက်မှာတော့ဖမ်းဆီးမိသူမြန်မာမျိုးသားကတုတ်တန်ဝင်းတွင်းကဖြစ်သလိုဆက်လုပ်ထားတဲ့သူနေထိုင်ရနေရာကိုပြသရာကနောက်ဆက်တွဲမြန်မာမျိုးသား9ယောက်ကိုဖမ်းဆီးမိတာဖြစ်ပါတယ်အသက်22နှစ်ကနေ42နှစ်ကြာအရွယ်တွေဖြစ်ကြတဲ့မြန်မာမျိုးသား6ယောက်ဟာတင်းကျိုင်းမှာအုတ်ကူကျင်းတူတဲ့အလုပ်လုပ်နေသူတွေဖြစ်ဝန်ခံခဲ့ပြီးအာဏာပိုင်တွေကအမှုကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းလဲလူမှုကြီးကြပ်ရေးဌာနကညင်ချက်ကဖော်ပြထားတာပါတင်းကျက်တဲ့လူမှုကြီးကြပ်ရေးဥပဒေတွေပြဋ္ဌာန်းထားတဲ့စင်ကူနိုင်ငံမှာပြည်ဝင်ဗီဇာတက်တန်းကျော်လွန်နေထိုင်သူတွေတရားဝင်ဝင်ထွက်သူတွေကိုထောင်ဒဏ်6လနဲ့ကျိန်းဒဏ်3ချက်ထိအပြစ်ပေးလေရှိပါတယ်နိုင်ငံကနေတရားဝင်ပြန်လဲထွက်ခွာသူတွေကိုတော့စင်ကူဒေါ်လာ2000ထောင်မှမဟုတ်ထောင်ဒဏ်6လဒါမှမဟုတ်ထောင်ဒဏ်နဲ့ငွေနဲ့နှစ်မျိုးစလုံးကြက်ခံတဲ့အထိအပြစ်ပေးနိုင်ကြောင်းလဲစင်ကူလူဝေးမှုကြီးကြပ်ရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်
ကောက်တီကစားသမားရဲထက်အောင်ဟာမလေးရှားနိုင်ငံမှာကျင်းပမဲ့ Maybank Championship ပြိုင်ပွဲမှာပါဝင်ခြင်းချင်ပြိုင်မဲ့အကြောင်းတရားဝင်ပြောကြားလိုက်ပါပြီရှားလန်မျိုးက Golf and Country Club မှာမလ22ရက်နေ့ကနေ24ရက်နေ့ထိကျင်းပမဲ့ဒီပြိုင်ပွဲကို European Tour ကဦးစီးကျင်းပတာဖြစ်တဲ့အတွက်ဥရောပကနာမည်ကြီးကစားသမားတွေဖြစ်တဲ့ Thomas Bjorn Michael and Hell Hamenes တို့လည်းပါဝင်ရှင်ပြိုင်ကြမှာပါရဲထက်အောင်ဟာမနှစ်2018ခုနှစ်အတွင်းပြိုင်ပွဲပေါင်း14ခုမှာဝင်ရောက်ရှင်ပြိုင်ခဲ့တာမှာ5ခုက Miss Gat လို့ခေါ်တဲ့ဒုတိယအဆင့်ကိုမတက်လက်နိုင်ပဲပွဲကနေထွက်ခွဲရပါတယ်အခု2019မှာတော့အခုချိန်ထိပြိုင်ပွဲပေါင်း3ခုပါဝင်ရှင်ပြိုင်ခဲ့တာမှာတစ်ခု Miss Gat ဖြစ်ပါတယ်သူဟာ2018ကုန်ပိုင်းအထိကမ္ဘာအဆင့် 2006 မှာရှိနေပါတယ်ရှင
်ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မုံတို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါစီရှင်ရခိုင်ပြည်နယ်အတွင်းမှာမြမတက်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့အကြားတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတယ်လို့အရက်သားထိခိုက်သေးချေမှုတွေလည်းပိုပြီးများလာနေပါတယ်မနေ့ကရသေးတောင်မြို့နယ်အတွင်းမှာဖြစ်ပွားတဲ့တိုက်ပွဲအတွင်းကြေးရွာသားအမျိုးသမီးတွေနဲ့ကလေးငယ်တွေထိခိုက်သေးဆုံးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရခိုင်တိုက်ပွဲနောက်ဆုံးအခြေအနေကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကိုအင်ကသတင်းပို့ထားပါရဲ့ရှင
်မနေ့ကဗုဒ္ဓဟူးနေ့နဲ့အင်္ဂါနေ့မှာရသေးတောင်နဲ့မြောက်ဦးမြို့နယ်ဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲစဉ်တွေနဲ့ပတ်သက်လို့ရခိုင်တပ်မတော် AA ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်ဒီရသေးတောင်မြို့ရဲ့အနောက်ဘက်ဒီမယူကန်ဒီမင်းဖူးရနဲ့နေရာတောင်မှာမနေ့ခင်္လာရီ20မိနစ်ကစပြီးတော့ဒီတိုက်ပွဲဖြစ်ခဲ့တာရှိတယ်တိုက်ပွဲပြီးသွားပြီးတဲ့နောက်ပိုင်းမှာတော့ဗမာစစ်တပ်တွေကနေပြီးတော့အဲ့ဒီမင်းဖူးရသေးကိုရင်လာပြီးတော့မှအဲ့ဒီမှာအင်ဂျီကိုအကုန်လုံးဒီဓနတွေနဲ့လိုက်ပြီးတော့ပြစ်တာရှိတယ်မင်းတို့ကဒီရောက်မျိုးနေဒီမြောက်ဆီရဲ့မြောက်ဖက်တောင်တန်းပေါ်မှာဖြစ်တာအဲ့ဒီမှာလည်းတော့ဒီစစ်တပ်ကတော့ဒီလိုအကြဆုံးများတာရှိတယ်မင်းတို့ကနေပြီးတော့ဒီလိုဒီဟယ်လီကော်ပတာမရှိနဲ့နေပြီးတော့မှဒီဘုံကြီးတိုက်ခိုက်တာလည်းလုပ်ခဲ့တယ်ချိုးကိုရဲနဲ့မှာလည်းဒီတိုက်ပွဲ၃နေရာဖြစ်ခဲ့တဲ့မြောက်မျိုးနေချိန်မှာအဲ့ဒီရောင်မင်းရမ်းမှာတနေရာနော်အဲ့ဒီဒီမြောက်ဆီရာရဲ့မြောက်ဖက်တောင်တန်းမှာတနေရာနောက်ပြီးတော့ဒီညာ၈နာရီခွဲလောက်မှာအဲ့ဒီကြောက်ကြရွာနားမှာတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီဓမ္မတမ်တို့ကစားနေပြီးတော့စစ်တပ်ရာတဲ့ကားကိုကျွန်တော်တို့ကပြစ်တာရှိတယ်ဒါပေမဲ့အဲ့ဒီတိုက်ပွဲရှင်တစ်ချောင်းလုံးမှာဓမ္မစစ်တပ်ဖက်ကနေပြီးတော့နော်အရာရှိတွေတာဝန်ပေးချေတဲ့မင်းကြီးတွေနော်ကျွန်တော်တို့ကစားနေပြီးတော့တာတုတ်တယ်နိုင်ပြီးတော့အခိုင်အမာတို့ကစားတော့ဒီလိုပုံပြချင်းပြီးတော့ RPG တလဲဆုံးဆုံးကြတာရှိတယ
်မြောင်းမြို့နယ်ကရောင်မြင်ဘက်တိုက်ပွဲဖြစ်စဉ်တွေရွာသား၃ဦးအသက်ခံစားရတယ်လို့လည်းခိုင်တုခကပြောပါတယ်မနေ့ကရတိတ်တော်မြို့နယ်မင်းဘူးကျေးရွာတွင်ပြစ်ခတ်မှုကြောင့်အမျိုးသမီးတဦးတိတ်ဆုံးခဲ့ပြီးကလေးငယ်တဦးနဲ့အမျိုးသမီးတဦးပါထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မင်းဘူးကျေးရွာအုပ်ချုပ်ရေးမှူးဦးလှအေးထွန်းကပြောပါရတယ်
။ကျွန်တော်ရွာနဲ့ပြည်သူ့ရခိုင်လည်းမှန်နေလုံးပေါက်ပါရတယ်။ရွာတွင်းပြည်သူလည်းမှန်နေလုံးပေါက်ပါရတယ်။ ဇာတော့တမကြီးလားဘာခက်ဘာပါလဲဇာတွင်းကိုအဲဇာတဲ့တမကြီးလားဘာကြီးတော့ကျွန်တော်တို့ရတာတယ်မင်းမတွေရရတာတယ်ခုံလုံးတကောပြည့်ပြန်နှုတ်ရတယ်ကျွန်တော်တို့နောက်နှစ်နာရီကျော်ရှင်လောက်မှာဒေသရှိနေကြည့်ရခလိမတဲ့ပြည်လို့ပြည်တယ်ပြီးတော့ဒေရလူကမြောက်တလင်းနဲ့ရောက်30ဆယ်လောက်ပြောက်ဒါအခုစိုက်တဲ့စီမတော့ပါလေအဲ့ဘူးချေတာတော့ကျွန်တော်တို့မသိပါပေါက်တယ်တော့အနောက်ကြီးကျတယ်
မင်းဘူးကြေးရွာသားတို့ကတော့နှစ်ဖက်တိုက်ပွဲဖြစ်ွားတာမျိုးမဟုတ်ပဲမြန်မာစစ်တပ်ကရွာသွင်းဝင်လာပြီးပြစ်ခတ်တာတွေလုပ်ခဲ့တယ်လို့ပြောပါတယ
်စစ်ကောင်စီကလည်းမဟုတ်ဘူးဒီမှာရွာနောက်ရောက်တဲ့သူကအုပ်စုခွေလိုက်တယ်ခွေပြီးတချို့ကနေရွာမှာနေရာယူတယ်ဂျင်းနေနေရာတရားကနေပြီးတော့အဲ့အပြင်မှာတင်ခဲ့တယ်တင်ခဲ့တဲ့ဒီလိုနှစ်ယောက်ချီမှာပဲအဲ့မှာလက်နက်ကပေါက်တယ်အဲ့နဲ့ပေါက်တယ်ပြရတယ်အဲ့အာမှာသူကပိုက်ပေါက်တယ်ဆိုပြီးတော့ဒီလိုပြောပြီးတော့ရွာနောက်ဆက်ဖြစ်တယ်ဒီလက်နက်ကြီးတွေနဲ့လက်ဖြစ်တယ်ရတာလေကြောက်တော့လို့ဖန်ဖြစ်တော့အမဒီကောင်မလေးကဖြစ်တော့တယ်ပြီးရောမှာပဲဒီရောမှာရှိတဲ့ရတူရတာတွေအကုန်လုံးအပြင်ထွက်ခဲ့ရတယ်ရတာကကျင်းနဲ့တောက်ပြီးရောအဲ့ဒါလည်းရှိတယ်ပြီးရောတဆုဆိုရင်မှတ်ခုမှတ်ပြီးတော့သူတို့ကဒီနေဘူးပြင်မှာဒီတိုက်ပဲထားတာရှိတယ်အဆုဆိုရင်ရိုက်နေပြီးတော့ဆက်ဆက်ရရှိတယ
်ဒီကနေ့မှာလဲကြောက်တော်မျိုးနဲ့ဘက်မှာတွေ့ခတ်တန်ကြားနေရတယ်လို့ကြောက်တော်မျိုးနဲ့ဒေတာခန်လူကပြောပါတယ်ဒီရပန်ရသေးတောင်နဲ့ကြောက်တော်မြောက်ဦးမြို့နယ်ဘက်မှာစိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့အစွဲဘက်တွင်မှုဘုံမှုကျုပ်စွန်မင်းထွန်းကအခုလိုပြောပါရယ်
။အခုရက်နေ့နဲ့ဖေရက်နေ့မှာစက်ပြကြကြဟိုတိုက်ပွဲတွေဆက်ဖြစ်နေကြတယ်။ဒီနည်းနဲ့ဟိုလူကြီးအခန်းတွေကြီးကြီးစကန်ဆော့ဆောက်တယ်နော်ဒါဟိုငန်းကြီးတီဆောက်နေတယ်ဆိုတဲ့နေရာကြောက်တော်ပဲပေါ့ရှိတယ်ပေါ့အဲ့ဒီနေရာမှာတိုက်ပွဲဆက်ဖြစ်ပါတယ်တိုက်ပွဲချက်ဆက်ဖြစ်ပြီးကြကြအဲ့ဒီနေရာကကျွန်တော်ဒီနေရာအကုန်လုံးကကျွန်တော်ပြည်ဟာတိမ့်ပိုက်ရတယ်။20ရင်းနေတော့ဟုတ်တယ်ဖြစ်ခဲ့တာရှိတယ်။ရသေးတောင်ရဟိုဘက်တစ်ဖက်ကမ်းပေါ့ဒီလူရွာမှာဖြစ်ခဲ့တာရှိတယ်။ဖြစ်စီကတော့ဒီဘူးရွာလွာဝင်တကားမှာကျွန်တော်မိုင်းဆွဲတတ်ဆိုင်တယ်။မိုင်းဆွဲတတ်ဆိုင်ဆိုတော့ဒီတောင်ကျန်သူ10ယောက်လောက်ရှိတယ်။အဲ့ကိုမိုင်းဆွဲတတ်ဆိုင်တယ်။ပြီးတော့ပြစ်ပြီးတော့သားကျွန်တော်ရွာထဲတက်ပြီးဝင်ကြည့်တယ်။တက်ကနေပြတာတက်ကဖြစ်တဲ့နေရာနဲ့ရွာနဲ့တော့နည်းနည်းလေးလမ်းနေကြ။လမ်းနေအဲ့မှာတော့နောက်ထပ်ကြိုက်တာရမှုတော့မရှိဘူး။အရသာတယောက်တော့တင်မိုက်ရီဆိုတဲ့အရသာတယောက်တော့ဒီမှန်တော့ကြာခိကြိုက်တယ်ဟိုဒေသွားတာရှိတယ်။အဲဒီမှာတော့ဟိုတက်ကနေပြစ်တာဆိုပြီးဆွဆွဲနေတာရှိတယ်။အတက်ကဖုံးတက်အရကလည်းဒါတွေကိုဒီဝင်ကြည့်တဲ့ဗာရီရနဲ့ပြစ်တဲ့အချိန်မှာဟိုဘက်အဖက်ဒီအဖက်ပြစ်တဲ့ကြီးရောက်ပြင်ရလို့ပဲတက်တာလေ။ဟုတ်တာ။လုံကုံကြီးရစစ်သေးမှုတွေဆောင်ရွက်ခဲ့တယ်။အဲဒီကမတင်ကားပေါ်ကနှစ်ယောက်တော့ကျွန်တော်ဖမ်းမိတာဆိုကြအခုသီဒီရဲစခန်းမှာဖြစ်နေအောင်မရှိသေးဘူး။
မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားမှုကကျေပြန့်လာသလိုတိုက်ပွဲတွေကြောင့်အရသားတွေထိခိုက်ဒေဆုံးမှုဖြစ်ပွားနေပြီးရွာသား9000ကျော်ဟာလည်းစစ်ပေးသိမ်းရှောင်နေရပါတယ်။မြန်မာတပ်မတော်ကလည်းစစ်တိုင်းငါးတိုင်းမှာလေးလသာပြည်ရဆဲသွားမယ်လို့ထုတ်ပြန်ခဲ့ပေမဲ့လည်းရခိုင်ဒေသမှာအကျုံးဝင်မှုမရှိလို့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဒါအပြင်ပြည်ရကြီးညာထားတဲ့ဒေသတွေဘက်မှာလည်းရှမ်းပြည်နယ်ဒေသဘက်မှာမြန်မာတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC ကချင်လွတ်လပ်ရေးဖွဲ့ KIU တို့နဲ့လည်းဒီရက်ပိုင်းမှာတိုက်ပွဲကြိုကြားဖြစ်ပွားနေပါတယ်ခင်ဗျာ။
နိုင်ငံဝင်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလှော်တဲ့ပုဂ္ဂိုလ်တင်ဆက်ပေးကြပါရစေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအတွက်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့တက်မတော်သားကိုယ်စားလှယ်အစုအဖွဲ့ကကိုယ်စားလှယ်စီရင်ပေးပို့ခဲ့တယ်လို့ပြည်ထောင်စုလွှတ်တော်နိုင်ငံကကလည်းနောက်ဆက်တွဲအမိန့်ကြော်ညာစာထုတ်ပြန်ပြီးကော်မတီအဖွဲ့ဝင်အဖြစ်တာဝန်ပေးအပ်လိုက်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးမှာနိုင်ငံတော်နဲ့တိုင်းသားပြည်သူလူထုရဲ့အကျိုးစီးပွားကိုမထိခိုက်ရင်အမှန်တကယ်ပြင်ဆင်သင့်တယ်ဆိုရင်တက်မတော်ကထောက်ခံမှုရှိကြောင်းပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းတာကိုစတင်အစိုးပြုချိန်ကလေးကကန့်ကွက်ခဲ့ကြတဲ့လွှတ်တော်တွင်ကတက်မတော်သားကိုယ်စားလှယ်အစုအဖွဲ့နဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာဒီကနေ့မှာတော့ကော်မတီမှာပူးပေါင်းပါဝင်ဖို့အညီအစင်းတွေပေးခဲ့ကြတာပါပူပေါင်းကော်မတီရဲ့ပထမအကြိမ်အစည်းအဝေးကိုဗိုလ်တူနေကကျင်းပခဲ့ပြီးတဲ့နောက်အခုလိုအမည်စင်းပေးခဲ့တာဖြစ်ပြီးပြည်ထောင်စုလွှတ်တော်နိုင်ငံကလည်းကော်မတီအဖွဲ့ဝင်ဖြစ်တာဝန်ပေးအပ်ကြောင်းအမိန့်ကြော်ညာစာကိုဒီကနေ့ပဲထုတ်ပြန်ပေးလိုက်တာပါအမိန့်ကြော်ညာစာမှာပြည်ခိုင်ဖြိုးပါတီက2ဦးနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့က10ဦးပါဝင်တာဖြစ်ပြီးအခုဆိုရင်ပြည်ထောင်စုလွှတ်တော်မှာပါဝင်တက်ရောက်နေတဲ့ပါတီ14ပါတီနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့အလုံးပါဝင်လာပြီလည်းဖြစ်ပါတယ်တမရော်ကပူပေါင်းကော်မတီမှာပါဝင်လာတာနဲ့ပတ်သက်ပြီးလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောပါတယ်
။ဘာလို့အမည်စင်ပေးလဲဆိုတော့ကျွန်တော်တို့ကဒီကော်မတီဖွဲ့တော်တော့ဥရင်းနဲ့မညီဘူးဆိုကျွန်တော်တို့ကောက်ခွက်ခဲ့ပါတယ်။ကျွန်တော်တို့ရဲ့ခံချက်ကတော့ဒီကော်မတီဒီဥရင်းနဲ့မညီဘူး။ဒါပေမဲ့လည်းပြည်တော်လွတ်တော်ကအတူတူဆုံးဖြတ်ခဲ့ပြီးဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ပြည်တော်စုလွတ်တော်ကိုယ်စားလှယ်တွေဖြစ်တာနဲ့အညီပေါ့။လွတ်တော်ဆိုင်ရာသူရဲ့ဥပဒေတွေလွတ်ထွန်းလုံးတွေကကျွန်တော်လိုက်ပါဆောင်ရှင်းဖြစ်ပါတယ်။ ဒါကြောင့်မလို့ကျွန်တော်တို့ဒီကော်မတီမှာတမတော်ကိုယ်စားလှယ်ပါဝင်ပြီးတော့မှတက်ရောက်သွားမှာဖြစ်ပါတယ်။အမြင်စင်ပေးထားတဲ့တမတော်သားကိုယ်စားလှယ်ရှိဦးနေတယ်လေ။တကယ်ကိုပြောဆိုဆွေးနွေးနိုင်တဲ့တမတော်လေးပေးထားပါတယ
်။တမတော်သားလွတ်တော်ကိုယ်စားလှယ်ရှိဦးမှာဗိုလ်ချုပ်တဦး၊ဒုဗိုလ်မှူးကြီး၄ဦးနဲ့ဗိုလ်မှူး၃ဦးပါဝင်တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာအမှန်တကယ်ပြင်ဆင်ဖို့လိုအပ်တာတွေရှိရင်တမရော်အနေနဲ့ထောက်ခံသွားမှာဖြစ်ကြောင်းလည်းဗိုလ်မှူးချုပ်မောင်မောင်ကဆက်ပြောပါတယ
်။နိုင်ငံတော်နဲ့တိုင်းလားပြည်သူလူထုရဲ့အကျိုးစီးပွားကိုထိခိုက်လာနိုင်တဲ့ဖွဲ့စည်းပုံပြင်ဆင်ချက်တွေဆွေးနွေးလာရဆိုတော့ကျွန်တော်တို့ကကန့်ကွက်သွားမှာဖြစ်ပါတယ်။အဲ့လိုနိုင်ငံတော်နဲ့တိုင်းလားပြည်သူလူထုရဲ့အကျိုးစီးပွားကိုလည်းမထိခိုက်ဘူး။ဟောတကယ်လဲပြင်သစ်နယ်လို့အားလုံးလည်းကျွန်တော်တို့လက်ခံနေဆိုလည်းကျွန်တော်တို့ကတမန်တော်ကိုယ်စားလှယ်ကထောက်ခံသွားမှာဖြစ်ပါတယ်။
လက်ရှိလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်နေတဲ့အခြေအနေပေါ်မှာတော့တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကအခုလိုတုံ့တက်ပါတဲ့
အဲသူတို့တက်မတော်ကဖွင့်ပြသလောက်ပဲပြင်ခွင့်ရမှာဘလို့မှလုပ်လို့မရဘူးအောက်လို့ဆိုကြည့်ဟို4-3-4-3-6ကကာကြီးကပုံမှန်စီ94ခုကအဲ့ဒါပဲဆန္ဒခံပွဲလုပ်ရမှာလေအဲခေါခါဝီကြတော့လည်းပဲဟိုသုံးဖို့နှစ်ပုံကြော်ရမှာလေ90ရခိုင်နှုန်းကြော်ရမှာလေအဲ့တော့မလို့တမရဝခုပြုသလောက်ပဲပြင်လို့ရမှာပါစိတ်ကိုရေးမနေကြပါနဲ့တိုင်းပြည်ကိုကျွန်တော်ပြောချင်တယ်ဗျာနော
်55ဦးပါဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဟာဒီနှစ်ဇူလိုင်လ28ရက်နေ့မတိုင်ခင်မှာပြည်တော်စုလွှတ်တော်ကိုအစည်းအဝေးခန်းစာတင်ပြရမှာဖြစ်ပြီးတနင်္လာအင်္ဂါနဲ့ကြာသာပတိနေ့တွေမှာနေကင်းတနအီမှာပုံမှန်အစည်းအဝေးကျင်းပမှာဖြစ်တယ်လို့လွှတ်တော်အစည်းအဝေးမစတင်မီနဲ့ပြီးဆုံးချိန်တွေမှာရက်တချို့သတ်မှတ်ပြီးဆွေးနွေးသွားဖို့လည်းပြင်ဆင်ထားပါတယ်
တော်ရရှင်များရှင်လက်နက်ကင်ပြိပခတွေလူခွင့်ရေးပြဿနာတွေခြုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမယ့်ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီပန်းပြည်ကမ်းခြေမှာသုံးရကြာကျင်းပသွားမှာဖြစ်ပါတယ်။ရင်းနှီးမြှုပ်နှံမှုတွေနဲ့အထူးစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ဆည်းရမှာဘလောက်ထိတွန်းအားဖြစ်လာနိုင်ပါလဲ။ရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလုံးမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတိုင်းဒီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတပုတ်ကိုထုတ်လွှင့်ပေးပါမယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကအနောက်နိုင်ငံတွေအထူးသဖြင့်ဥရောပမှာတန်လက်ပြနျူကလ িয়ার လက်နက်တွေထားရှိဖို့အမေရိကန်ပြည်ထောင်စုကဆုံးဖြတ်မယ်ဆိုရင်သူ့အနေနဲ့အစမတန်ပုံများတဲ့အင်အားနဲ့တုံ့ပြန်သွားမယ်လို့ကတိပြုလိုက်ပါတယ်။ရုရှားလွှတ်တော်မှာဖေဗူရီလ20ရက်နေ့ကသမ္မတပူတင်နှစ်ပတ်လည်မိန့်ခွန်းမှာပြောခဲ့တာပါ။ရုရှားရဲ့စိုးရိမ်မကင်းဖြစ်မှုတွေကိုအမေရိကန်ကအလေးမထားဘူးဆိုရင်သူ့နိုင်ငံကထိတိုက်ရင်ဆိုင်တာလုံးဝမဟုတ်ပေမဲ့အနောက်နိုင်ငံတွေထဲမှာတော့အဆုံးဖြတ်ချက်ချနိုင်တဲ့အချက်ချကြတဲ့နိုင်ငံတွေကိုပြစ်မှတ်ထားနိုင်ခြင်းရှိတယ်လို့ရုရှားခေါင်းဆောင်ကနေတိုးမဟာမိတ်တွေကိုရည်ရွယ်ပြီးချင်းချောက်ဝေဖန်တာတွေကိုဇက်တိုက်လုပ်နေတာဖြစ်ပါတယ်။သမ္မတပူတင်ရဲ့ဒီလိုချင်းချောက်မှုမျိုးဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့နေတိုးအဖွဲ့ကတုံ့ပြန်လိုက်ပါတယ်။သတင်းတောက် Igor Sibanika ကသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးပါရှင်
။ကောင်းပါပြီရှင်။ပြီးခဲ့တဲ့နှစ်တွေအတွင်းအနောက်နိုင်ငံတွေကိုတိုက်ရိုက်ရည်ညွှန်းပြီးသမ္မတပူတင်ရန်လိုစွာနဲ့ပြောခဲ့တဲ့မင်းငွေနေထဲမှာဒီတစ်ခါအဆိုးဝါးဆုံးတိုက်ခိုက်ပြောဆိုလိုက်တာဖြစ်ပါတယ်။တာလတ်ပြစ်နျူကလ িয়ার လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်လိုက်တာကြောင့်သမ္မတပူတင်ကမကျေနပ်နိုင်ပဲရန်လုံနေတဲ့သဘောဖြစ်ပါတယ်။ဥရောပမှာတာလတ်ပြစ်နျူကလ িয়ার လက်နက်တွေထားရှိဖို့အမေရိကန်ခေါင်းဆောင်ပိုင်းရဲ့သဘောထားနဲ့ပတ်သက်ပြီးသမ္မတပူတင်ကအခုလိုသတိပေးလိုက်ပါတယ်။
США откровенно пренебрегли.
US neglected and deliberately ignored the
Dalip nuclear လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်မှာဖော်ပြထားတဲ့ရည်တည်ချက်နဲ့အနှစ်သာရကိုအမေရိကန်ကတမင်တက်တက်ဥပစ်ခါပြုလိုက်တာဖြစ်ပါတယ်။အထူးဖြစ်အဲ့ဒီသဘောတူစာချုပ်မှာဖော်ပြထားတဲ့အတိုင်းနှစ်ဖက်စလုံးအနေနဲ့ Dalip မစ်ဆိုင်းဒုံးလက်နက်တွေနဲ့ဒုံးလက်နက်ပစ်တဲ့စစ်တွေကိုဖျက်ဆီးပစ်ဖို့တောင်းရှိပါတယ်။
သမ္မတပူတင်ကရုရှားလွှတ်တော်နှစ်ရပ်ပေါင်းဖြစ်တဲ့ပြည်ထောင်စုလွှတ်တော်မှာဖေဖော်ဝါရီလ20ရက်နေ့ကနိုင်ငံတော်အခြေပြမိန့်ခွန်းပြောဆိုခဲ့ရမှာရုရှားနိုင်ငံအနေနဲ့အမေရိကန်လက်နက်တွေကိုလက်ခံပေးနေတဲ့ဥရောပနိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုကိုပါပြစ်မှတ်ထားပြီးအပြစ်တင်ဝေဖန်လိုက်ပါတယ
်ရုရှား будет вынуждена
Russia will be forced to create and deploy weapons
ကျွန်တော်တို့ကိုချင်းချောက်နေတဲ့အမေရိကန်မစ္စိုင်းလက်နက်တွေကိုလက်ခံထားတဲ့နိုင်ငံတွေကိုပဲမဟုတ်ပါဘူးဒီလက်နက်တွေပို့ဖို့ဆုံးဖြတ်ချက်ချပြီးတော့ကျွန်တော်တို့ကိုတိုက်ခိုက်ဖို့လုပ်နေတဲ့နေရာတွေကိုလည်းဥတီပြီးတော့လက်နက်တွေတံပြန်ချထားနိုင်ရေးဖန်တီးတဲ့အခြေစိုက်အောင်လို့မဖြစ်မနေတွန်းပို့ခံရတယ်လို့ဖြစ်နေပါတယ
်အမေရိကန်နဲ့နေတိုးမဟာမိတ်တွေကရုရှားဟာစစ်အေးကာလသဘောတူညီမှုကိုချိုးဖောက်နေတယ်လို့စွပ်စွဲနေတာ9နှစ်ကျော်ကြာခဲ့ပြီးတဲ့နောက်သမ္မတထရမ့်အစိုးရကရုရှားနဲ့နျူကလ িয়ার လက်နက်ထိန်းချုပ်ရေးမှာအခရာကြတဲ့စာချုပ်သဘောတူညီမှုကိုဆိုင်းငံ့လိုက်တယ်လို့ဖေဖော်ဝါရီလ2ရက်နေ့ကကြေညာလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကအခုလိုပြောပါတယ
် Russia has jeopardized the United States security interest and we can no longer be restricted
ရုရှားကဒီသဘောတူစာချုပ်ကိုအရှက်ကင်းမဲ့စွာချိုးဖောက်နေချိန်မှာအမေရိကန်ရဲ့လုံခြုံရေးအကျိုးစီးပွားကိုရုရှားကအာဏာပြုချိန်ချောက်နေတာကြောင့်ကျွန်တော်တို့ကိုစာချုပ်နဲ့ကန်ပြီးကန့်တတ်လို့မရနိုင်တော့ပါဘူး
INF ကတာလက်ပြနျူကလ িয়ার လက်နက်ထိန်းချုပ်ရေးစာချုပ်တက်တန်းကုံဆုံးမဲ့ဩဂတ်လ2ရက်နေ့မတိုင်မီရုရှားနိုင်ငံအနေနဲ့စာချုပ်အတိုင်းအပြည့်အဝလိုက်နာဖို့အမေရိကန်ဘက်က6လအချိန်ပေးထားပါဗျ။ရုရှားနိုင်ငံက 9M729 မစ္စိုင်းလက်နက်တွေကိုထုတ်လုပ်နေတယ်လို့မြေပြင်မှာနေရာချထားပြီးသဘောတူစာချုပ်ကိုချိုးဖောက်နေတယ်လို့နေတိုးအဖွဲ့ကပြောဆိုနေပါဗျ။ဒါဟာဥရောပအတ္တလန္တိတ်လုံခြုံရေးကိုတိတိတသာအနေအပြုချင်းချောင်းနေတယ်လို့အနောက်နိုင်ငံတွေကအပြစ်တင်နေကြတာဖြစ်ပါတယ်ရှင်
။ဒေါက်ခင်ဆွေးင်းပြောပြပေးခဲ့တာပါ။ဒီကနေ့ညနေပိုင်းတွေ့သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ည9နာရီမှာထုတ်လွှင့်ပေးမယ့် VUE မြန်မာပိုင်းရဲ့ညပိုင်းစီစဉ်တွေမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင
်။အမေရိကန်နိုင်ငံထဲမှာချမ်းဖက်ဝါရဇွန်းနဲ့လူအများများသိချေအောင်တက်ခဲ့ဖို့ရည်ရွယ်ပြီးလက်နက်တွေအများများစုဆောင်းခဲ့တယ်လို့အစိုးရရှင်းလင်းရေးဆွဆွဲထားတဲ့အမေရိကန်ကောင်းချေဆောင်တပ်ဖွဲ့2ကိုဒီနေ့ရုံးထုတ်ဖို့ရှိနေပါတယ်။ဝါရှင်တန် DC နဲ့မလန်မကန်သူနေထိုင်ရာတက်ခဲတခုမှာလက်နက်ခဲအများများနဲ့တူမူရစ်စေဝါတွေပါရှာဖို့တွေးရှိခဲ့ပြီးတဲ့နောက်ခရစ်စတိုဖာပေါ်ဟတ်ဆန်ကိုရဲတပ်ဖွဲ့ကလက်နက်မူရစ်စေဝါမှုတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖမ်းဆီးထားတာပါ။စီးရီးယားနိုင်ငံမှာစစ်သွေးကြွတွေထိ ंछ ုပ်ထားတဲ့လက်ကျန်နေရာတွေပေါ်ထိုးစစ်ဆင်မှုအသင့်ဖြစ်နေတဲ့အမေရိကန်ကထောက်ခံထားတဲ့စီးရီးယားတပ်ဖွဲ့တွေကသူတို့ဖမ်းဆီးမိထားတဲ့ IS တပ်ခိုက်ရေးသမားတွေကိုအီရတ်အာဏာပိုင်တွေလက်ထက်လွှတ်ပြောင်းပေးလိုက်ပါတယ်။လွှတ်ပြောင်းပေးခဲ့တဲ့အထက်မှာ IS စစ်သွေးကြွအဖွဲ့ဝင်အီရတ်150ကျော်ပါဝင်ကြောင်းလဲအီရတ်လူညိုတောင်ဝင်ရှိသူတယောက်က AP သတင်းဌာနကိုပြောဆိုခဲ့တာပါ။အမေရိကန်တောင်ပိုင်းနယ်စပ်မှာနိုင်ငံတော်ရေးပေါ်အခြေအနေဖြစ်သမ္မတဒေါ်နယ်ထရန့်ကြီးညာခဲ့တာကိုစင်ကာပူဆုံးဖြတ်ချက်တရက်ကိုတင်သွင်းမှုအောက်လွှတ်တော်မှာလူများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားလှယ်ပြင်ဆင်နေပါတယ်။တက်ဆက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဂျော်ကွင်းကက်စတိုတင်သွင်းတဲ့ဆုံးဖြတ်ချက်ကိုတော့မနက်ပိုင်းတောက်ချန်နယ်လွှတ်တော်မှာတင်သွင်းထားဖို့စီစဉ်ထားပြီးအောက်လွှတ်တော်တစ်ခုလုံးမှာတော့မလလည်ကြရဲမဲခွဲဆုံးဖြတ်နိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်။မြန်မာရေးကုလသမဂ္ဂလူညီရေးကောင်စီမှဆွေးနွေးဖို့အမြင့်အဖွဲ့ဝင်၃နိုင်ငံဖြစ်တဲ့အမေရိကန်၊ပြင်သစ်၊ဗြိတိန်နဲ့နောက်ထပ်၆နိုင်ငံတို့ကတောင်းဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့လတည်းမြန်မာနိုင်ငံကိုဆက်နှစ်ရကြာတွားရောက်ခဲ့တဲ့ကုလသမဂ္ဂဒွေးရင်မှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှန်နာဘာဂနာရဲ့တွေ့ရှိချက်တွေကိုလူညီရေးကောင်စီမှကြားနာဆွေးနွေးမယ့်အစီအစဉ်ကိုတော့တရုတ်နိုင်ငံကကန့်ကွက်မဲ့လာလာတွေရှိနေတဲ့အကြောင်းလဲတတမန်တိုင်ဝမ်ကိုကူကပီ AFP သတင်းကဖော်ပြထားပါတယ်။
တရင်ချင်းချက်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juruga နေ Direct ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပြီးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington. From Washington, this